သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဩစတြေးလျနိုင်ငံမှာ vaping အတွက်အသုံးပြုတဲ့ပစ္စည်းတွေကိုလွယ်လွယ်ကူကူမဝယ်နိုင်အောင်ကန့်သတ်မှုတွေပိုမိုလှုပ်ဆောင်လာနေကြပြီဖြစ်ပါတယ်အရင်တော့ကဆေးလိပ်တောက်တာကကျန်းမာရေးဆိုးပါလို့ဆေးလိပ်အစား vaping နဲ့အစားထိုးကြပေးမယ်အခုဆိုရင် vaping ကလည်းအများပြည်သူကျန်းမာရေးအတွက်ဆိုးဝါးစေတဲ့အရာဖြစ်တယ်ဆိုပြီးပြောဆိုလာကြတာဖြစ်ပါတယ်ဆေးလိပ်တောက်တာလောက်မဆိုးဘူးလို့ယူဆကြလို့အနံ့အယတာစုံနဲ့အလွယ်တကူဝယ်ယူနိုင်တဲ့ vaping တွေကိုဆဲကျော်တဲ့တွေကဝယ်ယူသုံးစွဲကြပါတယ်ဒီတစ်ပတ်အတွက် Australia Explain အစီအစဉ်မှာဆဲကျော်တဲ့တွေအနေနဲ့ vaping ကိုအသုံးမပြုအောင်လုပ်ဖို့အခက်အခဲတွေကြုံတွေ့ကြရပြီးသူတို့မစွဲလန်းတော့အောင်ဘလို့ပံ့ပိုးကူညီနိုင်တယ်လဲဆိုတဲ့အကြောင်းတွေကိုတင်ဆက်ပေးမှာဖြစ်ပါတယ် Australia နိုင်ငံကျန်းမာရေးဌာနရဲ့အချက်အလက်တွေအရ2022 2023ခုနှစ်အတွင်းဩစတြေးလျနိုင်ငံကအလဲတန်းကျောင်းသူကျောင်းသား3ယောက်ထဲမှာ1ယောက်နှုန်းလောက်ဟာ e-cigarette ကိုအသုံးပြုနေကြတယ်လို့ဖော်ပြထားပါတယ်။ Becky Freeman ဟာစီနီသက်ကလူကအများပြည်သူ့ကျန်းမာရေးဌာနကတွဲဖက်ပါမောက်ခဖြစ်ပြီး Generation Bait Project ကိုဦးဆောင်သူဖြစ်ပါတယ်။သူတို့ကလူငယ်တွေရဲ့ e-cigarette အသုံးပြုတဲ့အမှုအကျင့်ကိုလေ့လာကြတာဖြစ်တယ်လို့ပြောပြပါတယ်။ကျမတို့သိရတာကတော့ဩစတြေးလျနိုင်ငံတလွှားကဆယ်ကျော်တဲ့အရွယ်3ဦးထဲမှာ2ဦးနှုန်းလောက်ဟာ vaping ကိုအသုံးပြုဖူးကြသူတွေဖြစ်ပါတယ်။သုံးဆဲသူဦးရေကလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတချိန်ထိုးပိုများလာတာလည်းသိရပါတယ်။အထူးသဖြင့် covid မတိုင်ခင်နဲ့ covid အလွန်အနေထားကိုကြည့်လိုက်ရင် covid ကာလနောက်ပိုင်းမှာအများပြည်သူကျန်းမာရေးက covid ကိုသာပြစ်မှတ်ထားဦးစားပေးကြတာဖြစ်ပါတယ်။ vaping အတွက်အသုံးပြုတဲ့ပစ္စည်းတွေဟာအထူးသဖြင့်အနံ့အယတာပေါင်းစုံနဲ့နီကိုတင်းတပ်တွေအများပြားပါဝင်တဲ့ vaping ပစ္စည်းတွေဟာဩစတြေးလျနိုင်ငံမှာတအားကိုပေါ်ပြူလာဖြစ်လာပါတယ်။အဲ့ဒီပစ္စည်းတွေနဲ့လူငယ်တွေကိုပြစ်မှတ်ထားထိုးယောင်းကြပြီးတော့နောက်ပိုင်းမှာအဲ့ဒီပစ္စည်းတွေကိုဆက်ကျော်တဲ့တွေအများပြားအသုံးပြုတဲ့ပစ္စည်းဖြစ်လာတယ်လို့ပြောသွားခဲ့ပါတယ်။ vaping ကုန်ပစ္စည်းတွေကိုဆေးဝါးတွေရောင်းတဲ့ဖာမစီဆေးဆိုင်တွေမှာပဲဝယ်လို့ရတယ်လို့သတ်မှတ်ထားပေမဲ့တကယ်တော့တခြားနေရာတွေမှာလည်းတရားမဝင်ရောင်းချတာမျိုးတွေလည်းရှိလို့ဆေးကြော်တဲ့တွေဟာအလွယ်တကူနဲ့ဝယ်ယူနိုင်ကြတယ်လို့ပါမောက်ခဖရီမန်ကပြောပါရီတရားမဝင်ဈေးကွဲလို့လူတွေပြောတဲ့အခါမှာကျမယီချင်ပါတယ်ဘာဖြစ်လဲဆိုရင်တော့တန်မန်အသက်14နှစ်အရွယ်ဆေးကြော်တဲ့တူအနေနဲ့ vape လုပ်ဖို့အတွက်အလွယ်တကူရှာဝယ်လို့ရတဲ့အရာဟာတရားမဝင်ဈေးကွဲလို့တောင်ပြောဆိုဖို့မသင့်တော့တဲ့အရာဖြစ်ပါတယ်။ပွပွင့်လင်းလင်းကိုရောင်းဝယ်နေကြတာပါ။အဲဒါကြောင့်ကျမတို့အနေနဲ့အလွဲတကူဝယ်ယူလို့မရအောင်တကယ်ပြစ်မှတ်ထားပြီးတော့လှုပ်ဆောင်ရမှာပါ။အခုလောလောဆယ် vaping ကုန်ပစ္စည်းတွေကိုလွယ်လွယ်ကူကူရယူနိုင်သေးတဲ့အတွက်ဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ vaping ပစ္စည်းတွေပေါ်ပေါက်လာတာအခုဆိုရင်နှစ်အနည်းငယ်ရှိသွားပြီဖြစ်ပါတယ်။ဆေးလိပ်တောက်ခြင်းကိုလူငယ်တွေအကြားခေမစားတော့တဲ့အခါမှာ vaping ကို cigarette နဲ့မတူဘူးဆိုပြီးတော့ဈေးကွက်မှာပြန့်ဖြူးတဲ့အတွေ့လူငယ်တွေက vaping ဟာ cigarette လို့မဆိုဘူးလို့ယူဆကြပြီး vaping ကိုအများအပြားသုံးစွဲကြတာဖြစ်တယ်လို့ပြောပါရီအထူးသဖြင့်လူငယ်တွေဟာဆေးလိပ်တောက်ခြင်းကိုစန့်ကျင်ကြတဲ့လူတွေဖြစ်ပါတယ်သူတို့ရဲ့စိတ်ထဲမှာစွဲနေတာကဆေးလိပ်ဟာဈေးကြီးတယ်ဆဲလိပ်ဘူးပုံမှာဆိုရင်လေစီဂရက်ကြောင့်ဖြစ်တတ်တဲ့ယောဂါဆိုးတွေအကြောင်းတတိပေးရေးသားဖော်ပြကြတာရှိသလိုနေရာတကာမှာဆဲလိပ်တောက်ခွင့်မရှိလို့ဆဲလိပ်တောက်ခြင်းကိုလူမှုရေလောကကလက်မခံသလိုလက်မခံဘူးဆိုတာကိုသူတို့ယုံကြည်ကြတာဖြစ်ပါတယ်။ဒါပေမဲ့ vaping လို့ပြောတဲ့အခါမှာလူငယ်တွေကအဲ့ဒီဆဲလိပ်လို့မြင်သလိုမမြင်ကြပါဘူး။အဲ့ဒါကိုအန္တရာယ်ရှိတယ်လို့မြင်မဲ့အစား vaping ကဘေးကင်းတယ်လူမှုရေလောကမှာကျင့်ဖြတ်ခြင်းမခံရနိုင်ဘူးဆိုတဲ့အမြင်မျိုးလူငယ်တွေမှာရှိကြတဲ့အတွေ့ vaping လုပ်ငန်းကဏ္ဍမှာအဲ့ဒီသတင်းအမှား campaign ကအင်မတန်ကိုအောင်မြင်မှုရခဲ့တယ်လို့ပြောပါရယ်ပမောက်ခ Nick Zwaha Royal Australian College of General Practitioner Expert Advisory Group ရဲ့ဥက္ကဋ္ဌဖြစ်ပြီးလူတွေဆေးလိပ်တွေ e-cigarette တွေကိုဖျက်ဖို့စူးစမ်းတဲ့အခါမှာ ကျန်းမာရေးပညာရှင်တွေအနေနဲ့ဘယ်လိုအကြံပြုသင့်တယ်လဲဆိုတဲ့လမ်းညွှန်ချက်တွေကိုအကြံပေးချမှတ်ပေးတဲ့အဖွဲ့ဖြစ်ပါတယ် Vape လို့ပြောတဲ့အခါမှာနီကိုတင်းပါတဲ့ Vaping ပစ္စည်းတွေကသာကျန်းမာရေးအတွက်ဆိုးဝါးရုံသာမကနီကိုတင်းဓာတ်မပါတဲ့ Vaping ပစ္စည်းတွေဟာလည်းကျန်းမာရေးအတွက်ဆိုးဝါးတယ်လို့ပြောပါတယ်အကြောင်းရင်းကတော့အဲ့ဒီအထက်မှာပါဝင်တဲ့ aerosols တွေကြောင့်ဖြစ်ပြီးအဲ့ဒီအထက်မှာ glycerin နဲ့propylene glycol ဓာတ်ပါဝင်တဲ့အတွေ့ဖြစ်တယ်လို့ပြောပါရယ် vaping အတွက်အသုံးနဲ့ပစ္စည်းတွေထဲမှာ nicotine ဓာတ်ပေါမပါမရေးထားပေမဲ့အများအားဖြင့် nicotine ဓာတ်ကပါဝင်လေ့ရှိတယ်လို့ပေါမောက်ခဇွားကပြောပါရယ်ကုန်ပစ္စည်းတွေကိုမှတ်ပုံတင်ပေးတဲ့ therapeutic goods administration နဲ့တခြားအဖွဲ့အစည်းတွေဟာ vaping တွေမှာ nicotine မပါဘူးလို့ဖော်ပြထားပေမဲ့တကယ်မှာတော့အဲ့ဒီကုန်ပစ္စည်းတွေရဲ့80%ခန့်နှုန်း90%ခန့်နှုန်းမှာနီကိုတင်းဓာတ်တွေပါဝင်လေ့ရှိတယ်လို့ပြောသွားခဲ့ပါတယ်။ဆဲကြောတဲ့လူငယ်လေးတွေကိုနီကိုတင်းဓာတ်နဲ့ထိတွေ့မှုများရင်ဆိုးဝါးတဲ့ကျန်းမာရေးအန္တရာယ်ခံစားရနိုင်ပြီးကိုယ်ခန္ဓာနဲ့ဉာဏ်ရည်ကြီးထွားမှုကိုလည်းထိခိုက်နိုင်တယ်လို့ပြောပါတယ်။လူငယ်တွေအတွက်နီကိုတင်းနဲ့ပတ်သက်ပြီးစိုးရိမ်စရာတစ်ခုကတော့သူတို့ရဲ့အာယုံကြောဖွင့်ဖြိုးမှုအပေါ်တည့်ရောက်နိုင်ပြီးတော့အထူးသဖြင့်အုံနောက်ကိုထိခိုက်နိုင်ပါတယ်။လူငယ်တွေဆိတ်လိတ်တောက်တာပဲဖြစ်ဖြစ် vaping လောက်တာပဲဖြစ်ဖြစ်ကျန်းမာရေးအတွက်ဆိုးဝါးနိုင်ပါတယ်။ရေရှည်မှာ vaping သုံးသွားမယ်ဆိုရင်အဆုတ်နဲ့နှလုံးဆိုင်ရာတွေကိုပါထိခိုက်နိုင်ပြီးမဲ့ဘယ်အတိုင်းတားအထိဆိုးဝါးတယ်လဲဆိုတာကိုတော့သေချာမသိရသေးဘူးလို့ပြောသွားခဲ့ပါတယ်။ vaping ကိုဖြတ်တော့မယ်လို့ဆုံးဖြတဲ့အခါမှာကြုံရတဲ့စိန်ခေါ်မှုတွေကလူတိုင်းအတွက်ကွာကွဲပြားခြားနားတယ်လို့လဲ Quit Victoria ရဲ့ Director Rachel Anderson ကပြောပါရယ်အယိုးရှင်းဆုံးဖြေရမယ်ဆိုရင်တော့ဆေးလိတ်တို့ vaping တို့ကိုဖြတ်ဖို့ဆိုတာလူတိုင်းအတွက်မတူညီနိုင်ပါဘူးဆေးလိတ်ဖြတ်ဖို့သို့မဟုတ် vaping ဖြတ်ဖို့နည်းလမ်းတစ်ခုပဲမရှိပါဘူးလူတွေဆေးလိတ်တွေဖြတ်တဲ့အခါမှာခံစားရတတ်တဲ့လက္ခဏာတွေကခက်ဆစင်ပဲရှိတတ်ပါတယ်နီကိုတင်းဝစ်ဒရိုဝယ်တွေလိုခက်ဆစင်ခံစားရမှာဖြစ်ပြီးအဲ့ဒီစိန်ခေါ်မှုတွေကိုဘယ်လိုကင်တွယ်ဖြေရှင်းမလဲဆိုတာကတော့ကျန်းမာရေးပရော်ဖက်ရှင်နယ်တွေရဲ့အကြံပေးချက်ပေါ်မူတည်တယ်လို့ပြောသွားခဲ့ပါတယ်ဗမောက်ခဇွားရဲ့အဆိုအရ vaping ပစ္စည်းတွေကိုအကန့်အသတ်နဲ့ရောင်းချပေးမယ်လဲအဲ့ဒီလိုလုပ်ရကလူငယ်တွေကို vaping အသုံးမပြုအောင်ပြုလုပ်နိုင်မလားမလုံနိုင်ဘူးလားဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်။တချို့လူငယ်တွေအတွက်နီကိုတင်းဓာတ်ဆွဲလန်းမှုကိုမိသားစုဝင်မိတ်ဆွေသူငယ်ချင်းတွေရဲ့ပံ့ပိုးကူညီမှုလောက်နဲ့ဖြတ်နိုင်တာမျိုးဖြစ်နိုင်ပေမဲ့တချို့လူတွေကကျန်းမာရေးပရော်ဖက်ရှင်နယ်တွေရဲ့အကူအညီရယူဖို့လိုအပ်နိုင်တယ်လို့ပြောပါတယ်။တချို့လူငယ်တွေက vaping ပစ္စည်းအလွယ်တကူမရနိုင်တော့တဲ့အခါနီကိုတင်းဖြတ်နိုင်ဖို့လှုပ်လာကြတာတွေရှိပါတယ်ဒါမှမဟုတ်မိသားစုဝင်တွေဒါမှမဟုတ်တငယ်ချင်းတွေရဲ့ကူညီပံ့ပိုးမှုနဲ့ပြတ်သွားတာမျိုးတွေရှိပြီးတချို့ကတော့ vaping လုပ်ခြင်းတဲ့အခါမှာရေတောက်ပြီးတော့အာယုံပြောင်းလိုက်တာမျိုးလုပ်နိုင်တာမျိုးရှိပါတယ်တချို့လူတွေကတော့ကျန်းမာရေး professional တွေရဲ့အကြံဉာဏ်ရယူတာမျိုးလည်းရှိတယ်လို့ပြောသွားခဲ့ပါတယ် Rachel Anderson ရဲ့အဆိုအရလူငယ်တွေအနေနဲ့ vaping ဆွဲလန်းတာကိုဖြတ်ဖို့ခက်ခဲနိုင်တဲ့အကြောင်းရင်းကိုအခုလိုရှင်းပြထားပါရယ်မိဘတွေဆရာဆရာမတွေအနေနဲ့ vaping ဟာမကောင်းဘူးဆိုတဲ့အကြောင်းလူငယ်တွေသိအောင်လုပ်ဖို့သင်ပါရယ်ပြီးရင်အဲ့ဒီပစ္စည်းထဲမှာနီကိုတင်းဓာတ်ပါဝင်ပြီးနီကိုတင်းကလူကိုဆွဲလန်းမှုဖြစ်စေနိုင်တယ်ဆိုတာကိုသိအောင်လုပ်ဖို့သင်ပါရယ်လူငယ်တွေဟာအရင်တုန်းကဒီလိုဆွဲလန်းတတ်တဲ့အရာတွေကိုအတုံးမပြုတ်ဖူးတဲ့အတွက်အဲ့ဒီလိုအရာကိုဆွဲလန်းခြင်းရဲ့နောက်ဆက်တွဲကိုမသိနားမလည်လို့ vaping လုပ်ကြတာမျိုးလည်းဖြစ်နိုင်ပါတယ်။အဲ့ဒီအကြောင်းပြချက်တွေကတော့လူကို vaping ဖြတ်ဖို့ခက်ခဲစေနိုင်တဲ့အကြောင်းအရာတွေဖြစ်နိုင်တယ်လို့ပြောသွားခဲ့ပါတယ်။မမောက်ခဖရီမန်ဟာအသက်12နှစ်အရွယ်ကလေးတူရဲ့မိခင်လည်းဖြစ်ပြီးတခြားလူငယ်တွေ vaping ဆွဲပြီးဖြတ်ရခဲ့တာမျိုးကိုတွေ့ရတဲ့အခါမှာသူကလေးလိုစာနာပြီးတော့အစိတ်မကောင်းဖြစ်ရတယ်လို့ပြောပါရယ်လူငယ်တွေ vaping ဖြတ်နိုင်ဖို့အတွက်အရေးတကြီးလှုပ်ရှားအဆင့်တစ်ခုရှိပြီးတစ်ခုကတော့အကောင်းဖဲ့ဆောင်တဲ့ဆွေးနွေးမှုတွေလုပ်ပြီးတော့နောက်တစ်ဆင့်ကတော့ကျွမ်းကျင်သူတွေရဲ့အကူအညီတွေရယူရေးဖြစ်တယ်လို့ပြောသွားခဲ့ပါရယ်လူငယ်တွေနဲ့ဖေးဖေးမမရှိပြီးတော့ အကောင့်ဖက်ဆန်တဲ့ပြောဆိုဆွေးနွေးမှုတွေကိုဆက်လက်လှုပ်ဆောင်ဖို့ကအင်မတန်အရေးကြီးပါတယ်။သူတို့ကိုစိုးသွမ်းတဲ့ဆဲကျော်တဲ့တွေဒါမှမဟုတ်ခလောက်ဆန်တဲ့ဆဲကျော်တဲ့တွေလို့မြင်မဲ့အစားသူတို့တွေကိုဗိတ်ပင်းကဏ္ဍရဲ့အသားကောင်တွေအဖြစ်ပဲမြင်တင်ပါတယ်။เจ้าကသူနာပြုတ်ဒါမှမဟုတ်ကိုစိတ်ကျမ်းမာရေးဆိုင်ရာအမှုတန်းတူဦးနဲ့ဆက်သွယ်မှုလုပ်နိုင်ရင်လေအဲ့ဒီလူတွေရဲ့ပံ့ပိုးကူညီမှုကိုရယူနိုင်ပါတယ်မိဘတွေကိုတိုက်တွန်းချင်တာကတော့မိသားစုရဲ့ GP ဆရာဝန်စီသွားပြီးသူတို့ရဲ့အကူအညီကိုရယူတာတွေပြီးတော့ Quit Line ဒါမှမဟုတ် I Can Quit လို့ website မှာလည်းဘယ်လိုကင်တွယ်ဖြည့်ရှင်းနိုင်တယ်လဲဆိုတာတွေကိုအကြံဉာဏ်ရယူနိုင်ပါတယ်လူငယ်တွေကိုစိုးသွမ်းသူလို့မမြင်ပဲသူတို့ရဲ့အတွေ့အကြုံကိုမျှဝေခြင်းစိတ်ရှိလာအောင်လုပ်ဖို့ကအရေးကြီးတဲ့အကြောင်းနဲ့ကျွမ်းကျင်သူတွေရဲ့အကြံတွေကိုရယူဖို့လဲ Miss Anderson ကတိုက်တွန်းထားပါတယ်။ GP ကနေတဆင့်ဖြစ်နိုင်ပါတယ်။အဲဒီတော့မိမိရဲ့ကျန်းမာရေး professional နဲ့တိုင်ပင်ဆွေးနွေးမှုလုပ်ပါ။ Quit Line ကိုဖုန်းဆက်အကူအညီတောင်းသလိုမိဘတွေအနေနဲ့လည်း Quit Line ကိုဖုန်းဆက်နိုင်ပါတယ်။ဒီလိုဆက်သွယ်မှုအားလုံးကိုတခြားလူမသိအောင် confidential လုပ်ထားပေးထားတာဖြစ်ပြီးဘသူကမှမိမိကိုအပြည့်မြင်မှာမဟုတ်ပဲသူတို့က vaping ဆွဲနေတာတွေဒါမှမဟုတ်ဆေးလိပ်ဆွဲနေတာကိုဖြတ်နိုင်ရမှာအကူအညီပေးဖို့သာဖြစ်ပါတယ်။တင်းနဲ့ကိုက်ညီမဲ့ပုံစံမျိုးကိုသူတို့ကအကူအညီရေးဆွဲပေးမှာဖြစ်ပါတယ်။သူတို့ကတင်းအတွက်အထောက်အကူဖြစ်နိုင်မဲ့အရာတွေကိုအထွေထွေအားဖြင့်အကူအညီပံ့ပိုးနိုင်ပါတယ်။ပြီးရင်ဘလို့ဆွေးနွေးမှုတွေကိုစတင်နိုင်တယ်လဲဆိုတာကိုအကြံဉာဏ်တွေပေးပြီးတော့တင်ပင်နာတွေမှာအကူအညီရယူနိုင်တယ်လို့ဆိုတာတွေကိုလမ်းညွှန်ပေးနိုင်တယ်လို့ပြောသွားတဲ့အကြောင်းရေးထားတဲ့ဇိုဝီတုံမိုက်တို့ရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါရရှင်ကျွန်မကမူလှိုင်းသိမ့်ပ
ါ sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနားဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်sbs.com.au/bemis ဖြစ်ပါရရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ